ထိုင်းမြန်မာနယ်စပ်မှာလက်နက်တွေဖမ်းမိတယ်လို့ဆိုပါတယ်ထိုင်းလာအိုနဲ့ဒီမြန်မာနိုင်ငံတွေကိုနယ်စပ်ဖြတ်ကျော်ပြီးတော့လက်နက်ပို့ဆောင်ရောင်းချနေတဲ့ပေါင်ခိုးဂိုင်းတွေကိုနှိမ်နင်းနေတဲ့ရဲတပ်ဖွဲ့ကနေထိုင်းနိုင်ငံသားတဦးနဲ့လက်နက်တွေကိုမဲဆောက်မြို့မှာဖမ်းမိခဲ့ပါတယ်မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့မဲဆောက်မြို့ကနေအိမ်တအိမ်ကိုဝင်ရောက်စီးနင်းရမှာတနတ်မျိုးစုံအလက်60နီးပါးကိုဖမ်းမိခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ဗျာ
မြန်မာနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကအင်ထရာခီရီလန်ဘတ်နိုင်ဖန်ရက်ကွက်ထဲကထိုင်းလူမျိုးပိုင်နေတဲ့အိမ်ကိုနိုဝင်ဘာလ5ရက်နေ့စနေနေ့ကမြို့တာဝန်ရှိသူတွေနဲ့အတူရဲနဲ့စစ်တပ်ပူးပေါင်းရှာဖွေတာမှာလက်နက်56လက်နဲ့အတူထိုင်းနိုင်ငံသားတဦးကိုဖမ်းမိခဲ့ပါတယ်။ရှာဖွေရေးကိုမဲဆောက်မြို့ပိုင်နိုင်စုံချိုင်းကိုတိုင်ဦးဆောင်ခဲ့တာဖြစ်ပါတယ်။တိုင်ကြားတဲ့အတွက်နယ်မြေရဲတပ်ဖွဲ့နဲ့ထိုင်းစစ်တပ်ပူးပေါင်းအဖွဲ့တွေကဝင်ရောက်ရှာဖွေခဲ့ကြတာပါ။ဖမ်းမိတဲ့တနတ်တွေဟာတရားဝင်လိုင်စင်ရှိတဲ့တနတ်တွေဖြစ်တယ်ဆိုပြီးပိုင်ရှင်ဖြစ်တဲ့ထိုင်းနိုင်ငံသားကထွက်ဆိုခဲ့ပေမဲ့လက်နက်အားလုံးကိုရဲစခန်းပို့ပြီးအသေးစိတ်စစ်ဆေးမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လက်နက်မောက်ကိုခိုင်းတွေကိုဖော်ထုတ်ဖမ်းဆီးနေတာဖြစ်တယ်ဆိုပြီးထိုင်းရဲချုပ်တော့ဆော့ဇွန်ဝီမွန်ကသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဟောကတည်းကခရီးဝေလာမှာလေဘုံเฉพาะမရဒကိုမရှိဘူးယောက်လဲไปเลยคือมันยังไม่ได้จบตรงนี้เพราะว่าพี่ก็บอกแล้วว่าเรายังไม่ได
้ကျွန်တော်တို့အနေနဲ့လက်နက်မှောက်ကိုခိုင်းတွေကိုစုံစမ်းဖော်ထုတ်ဖမ်းဆီးနေပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့ဖော်ထုတ်ချက်တွေကိုတော့အစိုးရတာဝန်ရှိသူတွေထံတင်ပြလုံဆောင်သွားမှာပါဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်ထိုင်းနိုင်ငံမှာလက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့တရားဝင်လိုင်စင်နဲ့ဝယ်ယူခွင့်တွေကိုချထားပေးပါတယ်ဒါပေမဲ့လက်နက်မှောက်ခိုခိုင်းတွေကတော့တရားဝင်လက်နက်ဝယ်ယူခွင့်လိုင်စင်တစ်ခုကိုပဲမိတူပွားပြီးတနက်မျိုးစုံဝယ်ယူနေတာတွေ့ရတယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်တနက်ဝယ်ယူခွင့်လိုင်စင်တစ်ခုကိုမိတူ900လောက်ထိပွားပြီးပီနယ်ရီမှာလက်နက်မှောက်ခိုသမားတွေကလက်နက်တွေဝယ်ယူနေတယ်လို့လည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြပါတယ်ဒီလက်နက်မှောက်ခိုခိုင်းတွေဟာထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်မြို့နဲ့မဲဆိုင်မြို့တွေကနေတဆင့်မြန်မာပြည်ဘက်ကိုရောင်းချနေတာတွေကိုလည်းစစ်ဆေးတွေ့နေရတယ်လို့ထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့လက်နက်မှောင်ကိုသမားတွေစီကလက်နက်တွေဖမ်းမိတာတွေရှိတယ်လို့ပိုင်ရှင်မဲ့လက်နက်တွေလည်းဖမ်းမိတာတွေရှိနေပါတယ်ရှင်။